အခုတခါထိုင်းမြန်မာနယ်စပ်ကပေးပို့တဲ့သတင်းကိုထုတ်လွှင့်ပေးပါအောင်မယ်။ထိုင်းမြန်မာနယ်စပ်တက်ပြည်နယ်ထဲမှာအုံဖြန်ဒုက္ခသည်စခန်းမှာနှစ်လအတွင်းကိုဗစ်ကပ်ရောဂါကူးစက်သူ900ကျော်အထိရှိနေပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုတွေနဲ့ကလေးတွေပါကူးစက်နေတယ်လို့သိရပါတယ်။ VOA သတင်းတောက်မအေးမာကအခုလိုပေးပို့ထားတာနားဆင်ကြပါခင်ဗျာ
။ထိုင်းမြန်မာနယ်စပ်တက်ပြည်နယ်ထဲကအုံဖြန်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူနှစ်လအတွင်း900ကျော်တိရှိနေပါတယ်။ကိုဗစ်ဒုတိယလှိုင်းမှာတော့ကကူးစက်မှုအနည်းငယ်သာရှိခဲ့ပေမဲ့ကိုဗစ်တတိယလှိုင်းမှာတော့နှစ်လအတွင်းဒုက္ခသည်တွေကြားဇက်တိုက်ကူးစက်မှုတွေရှိလာပြီးနိုဝင်ဘာလထဲမှာတော့ကူးစက်ခံရသူတွေထဲမှာကလေးတွေများလာတယ်ဆိုပြီးအုံပြန်ဒုက္ခသည်စခန်းကဒုက္ခသည်တဦးကပြောပြပါတယ
်။အုံပြန်ဒုက္ခသည်စခန်းကိုဗစ်တွေကတော့ရောက်900ကျော်သွားပြီနှစ်လထဲမှာ10လပိုင်းမှာ1ယောက်တည်တယ်17လပိုင်းမှာ1ယောက်တည်တယ်မိသားစုလိုက်ကူးစက်တာရဲ့နောက်ကကလေးတွေကူးလာများလာတာရဲ့
ကိုဗစ်ကူးစက်ခံရသူတွေများလာတဲ့အတွက်ဒုက္ခသည်စခန်းတွင်းကစာတင်ကြောင်းတွေကိုတောင်တွေကိုကိုဗစ်စင်တာအဖြစ်ပြောင်းလဲပြီးဖွင့်လှစ်ထားရတယ်လို့လည်းပြောပြပါတယ
်အထက်တန်းကျောင်း high one မှာအဲ့မှာလဲထားတယ်ကိုဗစ်စင်တာလုပ်ထားတယ် high two ကဇုံ A မှာဇုံ A မှာလဲထားတယ်အကြီးပဲနောက်ဆေးရုံမှာလဲထားတယ်ကိုယ်တော်မှာလဲဒီအောက်ကကိုယ်တော်မှာပေါ့ဟိုကျွန်တော်တို့ဇုံ A ကိုယ်တော်မှာလဲထားတယ်အဲနောက်ဟိုဆေးရုံကြီးမှာဆေးရုံမှာကျွန်တော်တို့အခန်းကြီးဖွင့်ပလိုက်တယ်အဲ့ဒီလူတွေနဲ့ပတ်သက်လို့ဒီ TBC က680ပေးတယ်တယောက်ကို
အခုဆိုရင်ကိုဗစ်ကာကွယ်ဆေးထွန်းနှံပေးတာတွေရှိနေပြီးစခန်းတွင်းဒုက္ခသည်ဥယျာဉ်ရဲ့ထက်ဝက်လောက်ကကိုဗစ်ကာကွယ်ဆေးထွန်းနှံပြီးစီးခဲ့ပြီလို့လည်းပြောပြပါတယ်
အဲစခန်းရဲ့တက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေကအကုန်လုံးဆေးဆက်ရှင်နဲ့အထက်တွေဆေးတာထိုးကြဖို့အတွက်ကိုဖိတ်ခေါ်တယ်တိုက်တွန်းတယ်အဲတဝက်နှီးပါလောက်ကဆေးထိုးပြီးပါလောက်ပြီ
ပြီးခဲ့တဲ့နှစ်ကတော့အုံပြန်ဒုက္ခသည်စခန်းမှာပထမဦးဆုံးကိုဗစ်ကပ်ရောဂါကိုစတင်ဖြစ်ခဲ့တာပါအဲ့ဒီအချိန်တုန်းကဒုက္ခသည်တဦးစားနှစ်ဦးစားသာကိုဗစ်ဖြစ်ခဲ့ပြီးအခုလိုမျိုးအဆုလိုက်ပြုံလိုက်ကူးစက်တာတွေမရှိခဲ့ပါဘူးအဲ့ဒီနောက်ထိုင်ရင်ဒုက္ခသည်စခန်းမေလာဒုက္ခသည်စခန်းမေလာဦးနဲ့မေလာမူစခန်းတွေမှာကိုဗစ်ကပ်ရောဂါတွေထပ်ပြီးတော့ကူးစက်ခဲ့တာပါထိုင်းဆိုရကတော့စက်တင်ဘာလကစပြီး၄လအတွင်းမှာကိုဗစ်ကာကွယ်ဆေးတနိုင်ငံလုံးအနှံ့အပြီးထွန်းနိုင်နိုင်ဖို့ရည်မှန်းထားပါတယ်ဒီအတွက်နိုဝင်ဘာလထဲမှာတော့အုံပြန်ဒုက္ခသည်စခန်းထဲမှာမိသူမဆိုကိုဗစ်ကာကွယ်ဆေးထွန်းနှံနိုင်ပြီဖြစ်ပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်30ကျော်ကတည်းကပြည်တွင်းစစ်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးသိမ်းရှောင်လာသူတွေဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကုန်းမှုမှာခိုလုံနေထိုင်နေကြပါတယ်။တပ်ပြည်နယ်တွေကအုံပြန်ဒုက္ခသည်စခန်းမှာတော့လူဦးရေ8000လောက်ရှိပါတယ်ရှင်။